ရန်ပြည်နယ်အတွင်းမှာတော့တိုင်းဒေသလက်နက်ကိုင်တွေအချင်းချင်းကြားမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီရပိုင်းတွေတွင်တိဘောမျိုးနယ်မှာစစ်ပေးဒုက္ခတွေ300လောက်ရောက်ရှိခိုလုံနေကြရပါတယ်။မိုင်းကိုင်မျိုးနယ်မှာလည်းဒုက္ခတွေ2000ကျော်လောက်တင်းဆောင်နေရဆဲပါ။ရန်ကုန်ကပေးပို့ရဲ့ရှမ်းပြည်နယ်ကတိုက်ပွဲဒီစစ်ပေးဒုက္ခတွေရဲ့နောက်ဆုံးအခြေအနေကိုတော့ကိုစော်မိုးကျော်ကပြောပြမှာပါရှင
်။ရှမ်းပြည်နယ်အတွင်းမှာ TNLA တအားပလောင်တပ်ဖွဲ့တွေနဲ့ SSPB ရှမ်းပြည်မြောက်ပိုင်းပူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားဒီလ6ရက်နေ့ကတည်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်စစ်သည်ဒုက္ခတွေတွေဟာတီဘောမြို့နယ်ဘောကျိုဖျားဘက်ကိုလာရောက်တင်းရှောင်နေကြတယ်လို့2020ရွေးကောက်ပွဲအနိုင်ရတီဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နန်းမွန်းမွန်းပေါင်က VOA ကိုပြောပါတယ်
နေရရှိပြီရှင်တို့ရောက်လာတာအတိကဒီအဲ့ပေါ်ကျိုးနာနီးတဲ့လောက်ခွန်အုပ်စုရဲ့ဂျင်ဒီအုပ်စုရဲ့ပေါ့သူတို့ကပေါ်ကျိုးဖရားရဲ့ဟိုဆရက်ဒီမှာနေနေတာရှင်မနေ့ကဇင်းကတော့ဆရာနဲ့ကိုအိမ်ရှင်ဆရာနဲ့ကိုအိမ်ဆိုဒီနေ့နေ့လည်းကတော့120မိနစ်ဖြစ်သွားပြီအလူဦးရေက198ရှင်တိုင်းနဲ့နည်းနည်းတိုးလာသေးတယ်ခုနကတော့မယူရဘူးဇင်းက
ဒီဘောမျိုးနဲ့ဘောကျိုးမှာရောက်နေတဲ့စစ်ပြေးဒုက္ခတွေကိုဒေသခံလူမှုကူညီရေးအသင်းတွေအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC ကစာနာရိက္ခာတွေလာရောက်ထောက်ပံ့တာတွေရှိသလိုကုလသမဂ္ဂရဲ့ Save the Children အဖွဲ့ကလည်းလာရောက်ဖို့ရှိနေတယ်လို့ပြောပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာဒီဘောနဲ့ကြောင်မဲမျိုးနဲ့အစပ်ဒေသမှာဖြစ်တာကြောင့်ကြောင်မဲဒေသခံတချို့ကလည်းကြောင်မဲမြို့နယ်ဘက်ကိုတင်းဆောင်တာတွေရှိနေပါတယ်စစ်ဘေးလွတ်ရာကြောင်မဲမြို့ပေါ်လာရောက်ခိုလုံနေသူတွေရဲ့အခြေအနေကိုဒေသခံတူဦးကအခုလိုပြောပါတယ
်ကြောင်မဲဘက်ဆန်းကြတော့ဖုန်ကြီးအောင်လေးနေနေပါလာနေတယ်နောက်တစ်ခါသူတို့မိတ်ဆွေတွေအိမ်ပေါ့မိတ်ဆွေတွေအိမ်သွားနေကြတယ်ကျွန်တော်အိမ်မှာလည်းကမိသားစုစုစုရှိတာပဲသူကတော့နေနေတော့ကြိုးကြိုးရှောင်းတဲ့ဘောပါဒီကောင်ကလည်းဖုန်မပြေးပါဘူးသူရွာလေးထွက်လာပြီးဆစ်ဆောင်စခန်းလေးရေလို့မဟုတ်တဲ့အခါကျတော့အဲ့မှာဆင်းရဲကောင်းလို့မရဘူး
။တနတ်တန်လေးဒူသားဒူသားကြားနေရကြောင်းနဲ့နှစ်ပတ်တက်တဲ့အကြာစီရင်တင်းမာနေသဖြစ်ပြီးတိုက်ပွဲတွေထပ်ဖြစ်လာနိုင်ကြောင်းကြောင်မဲနဲ့တီဘောမြို့ကန်တွေကပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်မြို့နယ်အတွင်းမှာလည်း SSPB ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပါတယ်။ရှမ်းလက်နက်ကိုင်နှစ်ဖွဲ့အကြားပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာကြောင့်မိုင်းကိုင်မျိုးပေါ်မှာစစ်ပြေးဒုက္ခတွေ2000လောက်ရောက်ရှိနေပြီးစားနပ်ရိက္ခာအခက်အခဲတွေရှိကြောင်းစစ်ပြေးလာသူတွေကိုကူညီနေသူတူကပြောပါတယ
်သူတို့အခက်တော့စားတောက်ပိုင်းဆိုင်ရာပေါ့ဆန်စီစားကျင်းနေပေါ့လေဒီတိကျတော့အခုရပိုင်းနေတာနဲ့မနေ့ပိုင်းဆိုမြင်းနေခဲတော့လေဆောင်းအထူတွေနဲ့ဟိုအခင်းတွေတော့လိုတာပေါ့လေကျိုးကြတော့လေအဲ့လေကွက်ထဲမှာမိုးကတဲထိုးပြီးတော့နေတဲ့လူတွေလည်းရှိရဲ့ဗျ။အရင်အကြောင်းဆောင်ရတော့လိုတာပေါ့
။မိုင်းကင်မျိုးနယ်တဲကစစ်ပြေးဒုက္ခတဲ့အများစုဟာမိုင်းကင်မျိုးပေါ်ကဖုန်ကြီးကြောင့်အများစုမှာခိုလုံနေကြရတာဖြစ်ပြီးအဲ့ဒီမှာအ ਨੇ ဆုံးယာယီဒုက္ခတဲ့စကန်း10ခုလောက်ဖွင့်နေထားပါတယ်။ပြီးခဲ့တဲ့လတွေတဲကမိုင်းကင်မျိုးနယ်အရှေ့ပိုင်းကဒေသခံ4000ကျော်လောက်စစ်ပြေးလျာထွက်ပြေးတင်းဆောင်ခဲ့ရသလိုဒေသခံတချို့လက်နေကြီးထိမှန်တာနဲ့မိုင်းနေမိတာကြောင့်သေဆုံးရတာတွေလည်းရှိခဲ့ပါတယ်။တိုက်ပွဲတွေရဆိုင်ဖို့ကိုရှမ်းတန်ဃာတော်တွေအရဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကရှမ်းတပ်ဖွဲ့နှစ်ဖွဲ့ကိုတိုက်တွန်းတာတွေရှိခဲ့ပေမဲ့လက်ရှိအချိန်ထိတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးဖြစ်ပါတယ်။